ကနေဒါနိုင်ငံထွေထွေရွေးကောက်ပွဲမှာလက်ရှိအာဏာရ Liberal Party ကအမတ်နေရာလုံလုံလောက်လောက်ရလိုက်ပြီးတဲ့နောက်မှာတော့လက်ရှိဝန်ကြီးချုပ် Justin Trudeau အနေနဲ့ဒုတိယသက်တမ်းဆက်အုပ်ချုပ်ခွင့်ရသွားပါတယ်။ရွေးကောက်ပွဲအနိုင်ရကြောင်းကိုတော့ဝန်ကြီးချုပ် Trudeau ကဒီကနေ့အစောပိုင်းမှာပဲကြေညာပါတယ်။ကနေဒါရုပ်သံဌာန Canadian Broadcasting Corporation ရဲ့ကြေညာချက်အရဝန်ကြီးချုပ် Trudeau ရဲ့ Liberal Party ဟာအမတ်နေရာ338နေရာရှိတဲ့လွှတ်တော်မှာ159နေရာအနိုင်ရပြီးအပြတ်အသတ်အနိုင်ရတာတော့မဟုတ်ပါဘူး။လွှတ်တော်နေရာအများစုနဲ့အပြတ်အသတ်အနိုင်ရဖို့အတွက်ဆိုရင်တော့အမတ်နေရာ190ရဖို့လိုပါတယ်။ဒါကြောင့်လက်ရှိရလက်အရာကတော့ဝန်ကြီးချုပ် Trudeau အနေနဲ့ဒီအမတ်နေရာ24နေရာရထားတဲ့ပြုပြင်ပြောင်းလဲရေးလိုလာတဲ့ New Democrats Party နဲ့ညွှန်ပေါင်းအစိုးရဖွဲ့ရမှာပါ။ကနေဒါပြည်သူတွေဟာအကွဲအကွဲပြားပြားဖြစ်မှုတွေအဆိုးဖြစ်မှုတွေကိုလက်ခံတဲ့သူတွေမဟုတ်တဲ့အကြောင်းဝန်ကြီးချုပ်ထရူဒိုကမွန်ထရယ်မြို့ကရွေးကောက်ပွဲဌာနချုပ်မှာအောင်ပွဲခံနေကြတဲ့သူ့အပေါ်ထောက်ခံသူတွေကိုပြောဆိုသွားပါတယ်။ကမ္ဘာရာသီဥတုဖောက်ပြန်ပြောင်းလဲမှုပြဿနာကိုတိုးတက်တဲ့အပြောင်းလဲလိုလာတဲ့အယူအဆတွေခိုင်မာအားကောင်းတဲ့လှုပ်ဆောင်ချက်တွေနဲ့ကင်တွယ်သွားဖို့လိုလာပြီးအခုလိုပြည်သူတွေကမဲပေးခဲ့ကြတာဖြစ်တယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။ဥရုယာသီပြောင်းလဲမှုပြဿနာနဲ့ကုန်သွယ်ရေးကိစ္စတွေမှာသဘောထားကွဲလွဲမှုတွေရှိနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းအခုလိုဝန်ကြီးချုပ်ထရူဒိုရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့အတွက်ဝမ်းသာဂုဏ်ယူကြောင်းကို Twitter လူမှုကွန်ရက်ပေါ်ကနေရေးသားပြောဆိုခဲ့ပါတယ်ရှင်။